ရန်ကုန်တိုင်းဗဟန်းမြို့နယ် NLD ပါတီရုံးချုပ်ကိုဖေဖော်ဝါရီ9ရက်ည10နာရီမှာလူတစုကဖောက်ထွင်းဝင်ရောက်ခဲ့ရာကြောင့် NLD ဘက်ကသက်ဆိုင်ရာရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တယ်လို့ပြောပါတယ်။ဒီအမှုကိုဖေဖော်ဝါရီ17ရက်မှာတပ်သိကံပစ္စည်းနဲ့တရားလိုထွက်ဆိုချက်တွေယူမယ်လို့ဗဟန်းမြို့နယ်ရဲစခန်းကအကြောင်းကြားထားပေမဲ့မလာခဲ့ကြောင်း NLD ပါတီဝင်ဦးစိုးလီကပြောပါတယ်။အဲ့ဒီနောက်ပိုင်းလဲဗဟန်းမြို့နယ်ရဲစခန်းကိုအကြိမ်ကြိမ်သွားပြီးအမှုသက်သေစစ်ချက်ယူပေးဖို့တောင်းဝန်ရှိသူတွေကိုတိုက်တွန်းခဲ့ပေမဲ့ပြက်ကွက်ခဲ့ကြောင်းသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ
22ရက်နေ့မှာကြာတော့ဦးလေးတို့အစီအစဉ်ထိုင်ဦးလေးတို့ဒီလူကြီးတွေအားဒီရုံးချုပ်ဖောက်ထွင်းခံရတာနဲ့ပတ်သက်လို့နော်အခုသက်တင်ကံပစ္စည်းတွေမှာအခုဆက်ဆွေးချက်တွေလည်းမယူဘူးတို့တွေဘာတွေဆက်လုပ်မလဲသူတို့ကတော့ရှောင်နေပြီပြောရတယ်အဲ့တော့ဦးလေးတို့နေရာအစီအွေတွေပြီးတော့ဒီနေ့တော့ဒါသတင်းစာရှင်းလင်းပွဲလေးတစ်ခုဦးလေးတို့လုပ်မယ်ဆိုပြီးတော့ဒီအခြေအနေအရရက်ကိုဒါသတင်းမီဒီယာဖွင့်ဖို့ဦးလေးတို့တိကျဖြစ
်ဖေဖော်ဝါရီ10ရက်ည6နာရီမှာဗဟန်းမြို့နယ်ရဲစခန်းကဒီအမှုကိုလက်ခံခဲ့ပါတယ်အဲ့ဒီနောက်ပုံမှန်429 459နဲ့အမှုဖွင့်ပေးထားကြောင်း15ရက်နေ့မှာအကြောင်းပြန်တယ်လို့ဦးစိုးလေးကပြောပါတယ်စာရွက်စာတမ်းတွေနဲ့ဗန်းစာရင်းတွေယူဆောင်သွားတယ်လို့ရုံးလုံးညိုရေးကင်မရာစနစ်တချို့လည်းဖျက်ဆီးခံရရလို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခဏတာပိတ်ထားတဲ့ NLD ရုံးချုပ်ကိုဖေဖော်ဝါရီ10ရက်နေ့နေ့လယ်ပိုင်းမှာရုံးတောင်ဝန်ရှိသူတချို့ကပြန်ဖွင့်ခဲ့ပြီးအဲ့ဒီနေ့မှာပဲရဲကားတစ်စီးရုံးအနီးနားဝန်းကျင်မှာစောင့်ကြည့်နေတယ်လို့ဖောက်တွင်းခံရတဲ့ဖေဖော်ဝါရီ9ရက်အထိအဲ့ဒီရဲကားရှိနေသေးကြောင်းဦးစိုးလီကပြောပါတယ်။
ဒီလိုအခြေအနေမျိုးမှာဒီလိုလုံခြုံရေးရဲကားတစ်စီးရှိတဲ့နေရာဒီနေရာကိုလာပြီးတော့ဖောက်ထွင်းဝင်ရောက်ဖို့ဆိုတာတာမန်တစ်ခုမှဖြစ်ဘူးဦးလို့တော့ပြောပြီးဦးလို့တော့ CCTV မှတ်တမ်းအရာနော်ရဲဘူးဆိုတဲ့ပုံကူတွေပါတယ်စစ်သားဘူးဆိုတဲ့ပုံကူ CCTV ဖောက်တဲ့ပုံကူတွေပါတယ်နော်အရာကိုဆိုတာထဲမှာ SP လည်းပါနေတာပဲရက်ွက်ကကိုချွေးမှုတွေလည်းပါနေတာပဲပေါ့သဘောကအဲ့တော့ဦးလို့တော့မတရားခံတာနော်အဲ့တော့တရားခံဘလူတွေဖြစ်နိုင်ကြလဲဆိုတာလေအားလို့အားလို့မှန်းလို့ရမှာ
တတ်သိကံပစ္စည်းရေးတိမ်ဖို့ကိစ္စတရားလိုစီကထွက်ဆိုချက်တွေယူဖို့ကိစ္စတွေကိုဗဟန်းမြို့နယ်ရဲစခန်းကပြက်ကွက်နေတဲ့အတွက်ပရမအဆင့်အနေနဲ့စာပေးပို့မှာဖြစ်ပြီးဆက်ပြီးပြက်ကွက်ရင်တော့ခရိုင်အဆင့်တိုင်းအဆင့်အဲ့ဒီနောက်ပြည်ထရေးဝန်ကြီးဌာနအထိအဆင့်အဆင့်တိုင်ကြားသွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ15ရက်မှာလဲရဲကားအမြောက်များနဲ့ရဲအင်အား100လောက်ဟာ NLD ရုံးချုပ်ကိုရောက်လာပြီးဗဟိုလုံးမှုဆောင်တွေဖြစ်တဲ့ဥအောင်ကြည်ညွန့်နဲ့ဒေါ်မေဘူးဝင်းမြင့်ကိုလာရောက်ရှာဖွေကြပါတယ်။အဲ့ဒီနောက် NLD ရုံးချုပ်ရှေ့ကိုလူအင်အားထောင်ချီရောက်ရှိလာပြီးဝန်းရံခဲ့ပါတယ်။အဲ့ဒီနောက်ဖမ်းဆီးခြင်းတဲ့သူတွေမတွေ့ရတဲ့အခါမှာညှိနှိုင်းမှုတွေရပြီးရဲတပ်ဖွဲ့ဝင်တွေကိုပြန်ရှုပ်သိမ်းသွားပါတယ်။